ကချင်ပြည်နယ်ဘာကန်ဒေသမှာလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်အရသာအများအပြားတိထိခိုက်တဲ့သတင်းတွေအပေါ်ကုလသမဂ္ဂအကြီးအကဲအန်တိုနီယိုဂူတာရက်စ်အပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကစိုးရိမ်ကြောင်းပြောဆိုလိုက်ကြပါတယ
်
ကချင်ပြည်နယ်မှာလေကြောင်းကတိုက်ခိုက်မှုကြောင့်အရသာအများအပြားထိခိုက်တိခဲ့တဲ့သတင်းတွေနဲ့ပတ်သက်လို့အသေးစိတ်ကိုစစ်ဆေးနေတဲ့တချိန်တည်းမှာပဲဒီသတင်းတွေအပေါ်အထူးစိုးရိမ်ကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂယုံနဲ့အတွင်းရေးမှူးချုပ်ကပြောဆိုလိုက်ပါတယ်အတွင်းရေးမှူးချုပ်ယုံပြောခွင့်ရပုဂ္ဂိုလ်စတီဗင်ဒူချာကနယူးယောက်ကုလသမဂ္ဂယုံချုပ်မှာတင်းနှာလေးသတင်းစာရှင်းလင်းပွဲတော်ကပြောဆိုခဲ့တာဖြစ်ပါတယ်တင်းနှာလေးအစောပိုင်းမှာပဲကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာယုံကကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပြီးအရသာတွေထိခိုက်သေးတဲ့တိုက်ခိုက်မှုတွေကိုလက်မခံနိုင်ကြောင်းပြောထားပါတယ်ကချင်ပြည်နယ်ဖားကန်ဒေသမှာတနင်္ဂနွေနေ့ညကလေကြောင်းတိုက်ခတ်မှုကြောင့်လူ90ထက်မနည်းသေဆုံးခဲ့ပြီးခံမှန်းခြေ80လောက်ဒဏ်ရာရကြောင်းကချင်လက်နက်ကိုင်အဖွဲ့ KIA ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကတော့ VOA ကိုပြောဆိုထားပါတယ်မြန်မာစစ်ကောင်စီကတော့လေကြောင်းတိုက်ခတ်မှုကြောင့်အရသားတွေသေဆုံးကြောင်းသတင်းဟာမမှန်ကန်ကြောင်းညင်းဆိုထားပြီး KIA တပ်မဟာကိုအခြေစိုက်လှုပ်ရှားတဲ့နယ်မြေကစစ်စင်ရေးအတွင်းကချင်လက်နက်ကိုင်အစင်းမြင့်တပ်မှုတွေနဲ့ PDF အဖွဲ့ဝင်တွေသေဆုံးခဲ့တာဖြစ်ကြောင်းတနင်္လာနေ့မှာထုတ်ပြန်ထားပါတယ်